ကချင်ပြည်နယ်ဖားကဲ့မြို့နယ်စင်စင်ကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIAPDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကားပါတိုက်ခိုက်တာတွေရှိခဲ့ပါသည်။စနေနေ့ကစတင်ခဲ့တဲ့ဒီတိုက်ပွဲအတွင်းမှာတင်းငွေနေရောဒီနေ့ပါနှစ်ရက်ဆက်ပြီးတော့လေကြောင်းကားတွေတိုက်ခိုက်နေတာဖြစ်ပါသည်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချန်ပြောပြပေးပါမယ်ရှင်
။ဖားကဲ့မြို့နယ်အတွင်းတိုက်ပွဲဟာဒီလ16ရက်နေ့စနေနေ့မနက်ကစဖြစ်ခဲ့တာပါ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံ PDF တပ်ဖွဲ့တွေနဲ့နီးစပ်သူတူက VOA ကိုအခုလိုပြောပါရယ်
။စစ်စင်းကမှာကတော်တော်လေးပြင်းထန်နေတယ်။ဒီနေ့ကတော့တောင်းရစ်စ်ပါပြီပေါ့နော်။ဒီနေ့လည်းအခုချိန်ကြီးဖြစ်နေကြတော့မယ်။ဒီဖက်ကမကန်ဒီစင်းလာခဲ့တဲ့တရင်ပေါ့လေနော်။အဲ့တရင်ကိုဒီ PDF နဲ့ကြရင်ကပေါင်းပြီးတော့မှညှက်ထားလိုက်တော့တို့ထပ်ပေါ်မရှိဖြစ်နေ။သူတို့ကထိခိုက်တာဆုံးများနေတဲ့အချိန်ကျတော့လေရင်နဲ့လာလာပြစ်တာ။မနေ့ကစဉ်မနေ့ပိုင်း၈နာရီရဲ့တစ်စီးဒီလေပိုင်းစနေလောက်ဆိုလို့တုံးစီပေါ့အဲ့လိုလာပြစ်တယ်။ဒီနေ့လည်းလာပြစ်တယ်။လာပြစ်တဲ့ခါကျတော့ဒီလာပြစ်တယ်ဆိုတော့တော့သတင်းမရသေးဘူ
း။ SNE ခေါ်ရှမ်းနီအမျိုးသားတက်မတော်ကလည်းစစ်ကောင်စီဘက်ကနေကူညီဖို့ Homeline ဘက်ကနေလာရောက်နေတဲ့အကြောင်းသူကဆက်ပြောပါရယ်
။ Homeline ဘက်ကနေပြတော့မှဒီဟိုရှမ်းနီတွေလေသူကလာကူနေကြတယ်။အဲ့လာကူနေတဲ့တက်ကတောင်ဦးရွာဆိုတော့ရောက်နေပြီလို့သားတယ်။အင်အား900လောက်ရှိတာလေ။ဖယ်စင်းနဲ့အနည်းဆုံးလို့ရောက်နေပြီပေါ့။တောင်ဦးဆိုတော့ရောက်နေပြီ။
တိုက်ပွဲဖြစ်ပွားရာအနီးကကျေးရွာတွေကဒေသခံတွေထွက်ပြေးတိမ်းရှောင်နေတာရှိပေမဲ့လည်းသတင်းအတိအကျမရသေးကြောင်းပြောပါရယ်။ဖားကံမြို့နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီသတင်းပြန်ကြားရေးကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ KIO ပြန်ကြားရေးတာဝန်ခံဘုံမှုကြီးနောဘူးကတော့တိုင်းရင်း26အခြေစိုက်ရာစကိုင်းတိုင်းနဲ့ကချင်ပြည်နယ်အဆက်ဒေသမှာတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းပြောပါရယ
်။ KIO တိုင်းရင်းအမှတ်26နေနဲ့ပတ်မှာတိုက်ပွဲတွေဖြစ်တာရှိပါတယ်။မြန်မာနဲ့ဖြစ်တယ်ဒီနေ့လည်းဖြစ်တယ်။ဟိုစစ်ကောင်စီနဲ့ဒီလိုဖြစ်ဒီပူပေါင်းပေးမှာခုဖြစ်ချင်းတဲ့နေသားဖြစ်ပါတယ်။ခကြောင့်ခုခံတိုက်ပွဲတွေဖြစ်တာရှိပါတယ်။ဆိုတော့စစ်ကောင်စီဘက်ကတော့မြန်မာနဲ့လေချောင်းကနဲ့ဂျန်နဲ့လာပြတော့ဘုံချေတိုက်ခိုက်တဲ့တွေ့ရှိတယ်ဒီနေ့လည်းဘုံချေတိုက်ခိုက်တာတွေ့ရှိတယ်
။ဒီရပိုင်းအတွင်းမှာတော့ကချင်ပြည်နယ်ဝိုင်းမော်နယ်တနိုင်းဒေသဘက်တွေမှာလည်းစစ်ကောင်စီတပ်တွေလှုပ်ရှားတာတွေရှိနေကြောင်းပြောပါရယ်။ဒေတာရင်းကချင်မီဒီယာတွေကတော့ဆယ်စင်းရွာအနီးကိုဒီနေ့မနေ့9နိုင်လောက်ကလေကြောင်းကနေတိုက်ခိုက်တာတွေရှိကြောင်းနဲ့ဟုံးမလင်းဘက်ကတက်လာတဲ့စစ်ကောင်စီနဲ့ SNA ခေါ်ရှမ်းနီပူးပေါင်းတက်အင်အား200လောက်ကိုဖားကန်တဲ့ဟုံးမလင်းမြို့နယ်အဆက်ရွှေတွင်းရွာအနီးမှာ KIA ကကြားဖြတ်တိုက်ခိုက်တာတွေရှိကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကလည်းဗမောက်မြို့နယ်အတွင်းစစ်ကောင်စီတက်နဲ့ KIA PDF ပူးပေါင်းတက်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာSNA ခေါ်ရှမ်းနီတပ်တွေကလည်းစစ်ကောင်စီဘက်ကပါဝင်တိုက်ခိုက်တာတွေရှိကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့ SNA ဘက်ကတော့ငြင်းဆိုထားပါတယ်။ပြီးခဲ့တဲ့စနေနေ့ကဝိုင်းမော်မြို့နယ်နန်းစော်ရံကျေးရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးလက်ရှိမှာလည်းစစ်ရေးတင်းမာနေပါတယ်။ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲတွေကတော့ဒီလ10ရက်နေ့ကတည်းကစတင်ခဲ့ပြီးတော့17ရက်နေ့မှာလည်းလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ။